မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာကန်တန်နာရဲ့အစီရင်ခံစာမှာပါတဲ့အချက်တွေဟာတိကျခိုင်လုံမှုမရှိဘူးလို့စစ်ဆိုးရကိုယ်စားလှယ်မြန်မာကုလသမဂ္ဂတန်မတ်ကြီးကတုံ့ပြန်ပြောဆိုခဲ့ပါတယ်။အစိုးရအာဏာပိုင်တွေပေးတဲ့အချက်တွေကိုမကိုးကားဘဲအစိုးရစန့်ကျင်တဲ့အဖွဲ့အစည်းတွေကပေးတာတွေကိုပဲရေးသားထားတယ်လို့ပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာ Crimes Against Humanity လို့ခေါ်တဲ့လူသားမျိုးနယ်စုအပေါ်ရာဇဝတ်ကျူးလွန်မှုရှိနေတဲ့အတွက်ကုလသမဂ္ဂအနေနဲ့စုံစမ်းစစ်ဆေးဖို့မစ္စတာကန်တန်နာပြောဆိုလိုက်တဲ့အချက်မျိုးကိုလူခွင့်ရေးကောင်စီရဲ့သမိုင်းမှာတခါမှမရှိခဲ့ဘူးလို့တန်မတ်ကြီးကပြောပါရယ
် Never in the history of the Human Rights Council has such line of action been warranted on the situation of human rights in a particular country. This will set a dangerous precedent.
နိုင်ငံတကာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးအရေးယူဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကိုယ်တိုင်ထုတ်ဖော်ပြောဆိုတာမျိုးလူခွင့်ကောင်စီရဲ့သမိုင်းမှာမရှိခဲ့ပါဘူး။ဒါဟာဖွံ့ဖြိုးတဲ့နိုင်ငံအားလုံးအတွက်အန္တရာယ်ရှိစေပါတယ်။လူခွင့်ရေးကိုနိုင်ငံရေးနဲ့ဆက်ဆက်ပြီးထိတိုက်တွေ့စေတာမျိုးဟာမြန်မာနိုင်ငံနဲ့ကုလသမဂ္ဂအကြားပူးပေါင်းဆောင်ရွက်မှုတွေကိုထိခိုက်စေပါတယ်
။ American EU နဲ့အနောက်နိုင်ငံတွေကတော့ Mr. Cantona ရဲ့အကြံပြုချက်အတိုင်းစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုစုံစမ်းစစ်ဆေးဖို့ကိစ္စကိုစိတ်ဝင်စားတဲ့အကြောင်းနဲ့ဒါကိုအကောင့်ထဲဖော်နိုင်ဖို့သူတို့အနေနဲ့လေးလေးနက်နက်စဉ်းစားမှဖြစ်တယ်လို့တုံ့ပြန်ပြောဆိုကြပါရယ်။ဒါအပြင်စေစိုးရရဲ့ရွေးကောက်ပွဲဥပဒေကြောင့်အခြေအနေတွေဆိုးရွားလာမှကိုစိုးရိမ်မှုတွေရှိတယ်လို့ကုလသမဂ္ဂကိုယ်စားလှယ်တွေကထုတ်ပေါ်ပြောကြပါရယ်။ဗြိတိန်နိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ကဆိုရင
် We express our renewed concern in light of forthcoming elections.At the continuing and severe restrictions to freedom of expression
ဒီနေ့အတွင်းကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့စိုးရိမ်မှုအသစ်တွေရှိလာပါတယ်။လူလက်စွာထုတ်ဖော်ပြောဆိုခွင့်စီးယုံစုစည်းကိုပြိပင်ထားတဲ့အပြင်ရွေးကောက်ပွဲဥပဒေကြောင့်အခြေအနေတွေပိုပြီးတဲမာလာတာတွေ့ရပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အထူးတွေအတွင်းရင်မှုဒေါအောင်ဆန်းစုကြည်ပါဝင်နိုင်ငံရေးအကျဉ်းသား2000ကျော်အားလုံးကိုပြန်လှုပ်ပြီးရွေးကောက်ပွဲမှာပါဝင်ခွင့်မပြုဘူးဆိုရင်စေအစိုးရကျင်းပမဲ့ရွေးကောက်ပွဲဟာတရားမဝင်ပါဘူး။
အခုကျင်းပတဲ့73ချိန်မြောက်လူခွင့်ရေးကောင်စီညီလာခံမှာစစ်ဆိုးရရဲ့ရွေးကောက်ပွဲဥပဒေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိတယ်လို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအများစုကထုတ်ပေါ်ပြောဆိုကြပါတယ်။ဒီဥပဒေဟာအခြေခံလူခွင့်ရေးတွေကိုပိတ်ပင်တားမြစ်ထားတာဖြစ်တယ်လို့ကုလသမဂ္ဂကိုယ်စားလှယ်တွေကထောက်ပြကြပါတယ်။ဂျပန်နိုင်ငံရဲ့ကုလသမဂ္ဂကိုယ်စားလှယ်တုံ့ပြန်ပြောဆိုတဲ့အချက်မှာလဲ
In connection with the recently announced enactment of 5 laws for the elections,It would be extremely regrettable if these laws do not allow the participation.
မကြခင်ကထုတ်ပြန်လိုက်တဲ့ရွေးကောက်ပွဲဥပဒေ5ခုကိုကြည့်ပြီးဂျပန်နိုင်ငံအနေနဲ့အလွန်အမင်းစိတ်ပျက်မိပါတယ်။ဒီဥပဒေဟာနိုင်ငံရေးပါတီတိုင်းကိုပါဝင်ခွင့်မပြုပါဘူး။ရွေးကောက်ပွဲမှာတက်ဆိုင်သူအားလုံးပါဝင်ဖို့လိုအပ်ပါတယ်
။တရုတ်အစိုးရရဲ့တုံ့ပြန်ချက်မှာစစ်အစိုးရကိုဝေဖန်တာမျိုးမရှိပေမဲ့ထူးခြားချက်အနေနဲ့အပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေပြုလုပ်ဖို့စစ်အစိုးရကိုတိုက်တွန်းသွားပါတယ်။
The objective and partial comprehensive assessment should be made by the council over the progress Myanmar has made in the human rights field.
မြန်မာနိုင်ငံမှာလူခွင့်အခြေအနေနဲ့ပတ်သက်လို့တိုးတက်မှုတွေရှိလာတယ်လို့လူခွင့်အစည်းအဝေးမှာအတိအမှတ်ပြုဖော်ပြထားတာရှိပါတယ်။ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်နိုင်ငံရေးအသိအမှတ်တွေလုပ်ဖို့တရုတ်နိုင်ငံအနေနဲ့လိုလားပြီးဒီအခြေအနေတွေအတွက်မြန်မာအစိုးရအနေနဲ့အပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပြုလုပ်ဖို့တိုက်တွန်းအားပေးလိုပါတယ်။
မစ္စတာကန်တန်နာရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးလူခွင့်ရေးကောင်စီညီလာခံကိုတက်ရောက်လာတဲ့လူဒုအခြေပြုအဖွဲ့အစည်းတွေလူခွင့်ရေးအဖွဲ့အစည်းတွေကလည်းဆွေးနွေးကြပါတယ်။အဲ့ဒီထဲမှာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Forum Asia အဖွဲ့ကိုကိုစားပြုတက်ရောက်လာတဲ့ဒေါက်တာတောင်းထွန်းကတော့မစ္စတာကန်တန်နာရဲ့အစီရင်ခံစာမှာပါတဲ့အချက်တွေအတိုင်းနိုင်ငံတကာဥပဒေကြောင်းအရစစ်ဆိုးရွားကိုအရေးယူတင်တယ်လို့ပြောပါဗျ။
အထူးသဖြင့်ကတော့သူ့ရဲ့ညီလုံးချုပ်ချက်နဲ့အကြံပြုချက်ပေါ့နော်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒါလူခွင့်ရေးချုပ်ပေါင်းမှုတွေဟာဒါ crime against humanity ကိုခေါ်တဲ့လူသားတရားလုံးဆိုင်ရာကျူးလွန်တဲ့ပြစ်မှုတွေနဲ့ဆက်ဆက်နေတယ်။နောက်ဒီစစ်ဖက်ဆိုင်ရာရာဇဝတ်မှုတွေနဲ့ပတ်သက်နေတယ်လို့ဥပဒေကြောင်းအရဒါယူဆလို့ရတယ်ပေါ့နော်။ဒါတွေကိုစုံစမ်းလေ့လာဖို့အတွက်စုံစမ်းစစ်ဆေးကော်မရှင်ဖွဲ့ဖို့ဒီကိစ္စကိုဒါလက်ရှိလူခွင့်ရေးကောင်စီကနေပြီးတော့ဒီပြန်ဖြည့်ချက်တွေကိုကျွန်တော်တို့အလေးနဲ့ထားပြီးတော့တုံ့ပြန်နေတယ်ဆိုရင်ပိုင်ပေါ့နော
်အထူးသဖြင့်တိုင်းသားဒေသတွေမှာလူခွင့်ရေးအခြေအနေတွေဆိုးရွားနေတာကိုစုံစမ်းစစ်ဆေးဖို့လိုတယ်လို့လည်းပြောပါတယ
်ဒီတိုင်းသားဒေသတွေမှာလူခွင့်ရေးချုပ်ပေါင်းမှုတွေများလာတယ်အထူးသဖြင့်ပြည်ခိုက်ရစဲထားတဲ့နေရာတွေမှာဒီတင်းမာမှုတွေဖြစ်လာပြီးတော့เนาะကျွန်တော်ပြည်ရင်းစစ်ပြန်လဲပြီးတော့တောက်လောင်လာမဲ့အရေးအယောင်တွေကျွန်တော်တို့တွေ့နေရတယ်အဲဒါကြောင့်မလို့အဲ့လိုမျိုးဖြစ်လာတဲ့အခါမှာပြည်သူလူထုက ထောင်နဲ့တောင်းနဲ့ချီပြီးတော့စပေးစစ်တင်ခံရမယ်လူခွေချုပ်ပေါင်းမှုတွေခံရမယ်ဒါတွေကိုလူခွေကောင်စီကနေပြီးတော့တားဆီးနိုင်မဲ့နော်ဆောင်ရွက်မှုမျိုးတွေကိုလုပ်ဖို့ပေါ့နော်ဒါနောက်ဆုံးအချက်အနေနဲ့ကတော့ဒီမစ္စတာကန်တန်နာအနေနဲ့ဒီအာရှအရှိတော်အာရှဒေတာရင်းမှာဖွဲ့စည်းထားတဲ့ဒေတာရင်းလူခွေဆိုင်ရာဖွဲ့စည်းနေပေါ့နော်ဘယ်လိုမျိုးပူးပေါင်းဆောင်ရွက်နိုင်မလဲပေါ့နော်ဒါပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုရင်ပိုင်းနေဒါချက်ပြုတ်တင်ပြထားတာပါ
လူခွေရေးကောင်စီညီလာခံကိုတက်ရောက်လာတဲ့နိုင်ငံအများစုကတော့စစ်ဆိုးရအနေနဲ့ကုလသမဂ္ဂလူခွေရေးကိုယ်စားလှယ်ကိုလာခွင့်ပြုတာကိုကြိုဆိုကြပေမဲ့ဒေါ်စန်းစုကြည်နဲ့တွေ့ခွင့်မပေးတဲ့ကိစ္စကိုတော့စိတ်ပြက်တဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ကြပါတယ်ရှင်